ရန်သူမျိုး၅ပါးထဲမှာရေကပါပြီးရေမရှိရင်လူတွေတရိษံတွေအပင်တွေရှင်သန်နိုင်ခွင့်လည်းမရှိတာမဟုတ်ရေကရန်သူလည်းဖြစ်မိတ်ဆွေလည်းဖြစ်ပါတယ်မိကိုမတုံးတတ်ရင်ဘေးဖြစ်တဲ့ဆူကြပြီးရေအသက်တမနဲ့လိုလဲပျော့တက်ပြန်ပါတယ်ပင်လယ်ပြင်ထဲဖြစ်ဖြစ်မြစ်ထဲဖြစ်ဖြစ်သင်္ဘောမှောက်လို့အသက်ဆုံးမရရင်ပင်လယ်ကမ်းခြေမှာဖြစ်ဖြစ်မြစ်ထဲချောင်းထဲမှာဖြစ်ဖြစ်ရေကန်ထဲမှာဖြစ်ဖြစ်အစစ်မသိလို့ရင်းနှစ်သေဆုံးရရင်ရေကရန်သူဖြစ်ရပြန်ပါတယ်။ဒါတည်းမကရေကြီးရေရှမ်းရေလွှမ်းမှုလို့လူတွေဒုက္ခကြုံရရင်လည်းရေဟာရန်သူမျိုး၅ပါးတည်းကတပါးစစ်စစ်ဖြစ်သွားရပြန်ပါတယ်။ရေလွှမ်းမှုရာဟာနှစ်တိုင်းဒေါ်လာတန်ဂရီနဲ့ချီပျက်စီးဆုံးရှုံးနေရတယ်လို့နိုင်ငံတကာကသိပ္ပံပညာရှင်တွေသုတေသီတွေပြုစုတဲ့စာရန်တွေစောင်းမားတွေဖော်ပြနေတဲ့ British နိုင်ငံခြေဆိုင် Nature Climate Change Journal မှာပါရှိပါတယ်။ရေလွှမ်းမှုတဲ့အန္တရာယ်အတွက်စီမံခန့်ခွဲတဲ့အစီအစဉ်တွေရှိတဲ့အခါရေကြီးလို့ပျက်စီးဆုံးရှုံးရတဲ့ပမာဏအတိုင်းအတာတစ်ခုအထိကန့်ထားလိုက်နိုင်ပြီးလူတွေနဲ့လူမှုဘဝတွေကိုအကာအကွယ်ပေးရရောက်တယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုလိုသစ်ပင်သစ်တောကိုနိုင်နိုင်နေနေထိမ့်သိမ့်နိုင်တဲ့နိုင်ငံမှာလဲရေကြီးမြန်မာနိုင်ငံလိုရစရာမရှိအောင်သစ်တောပြုံးတည်နေတဲ့နိုင်ငံမှာလဲရေကြီးဘင်္ဂလားဒေ့ရှ်လိုနိုင်ငံလဲရေကြီးနေတာမို့သစ်တောမပြုံးတဲ့အမေရိကန်လဲရေကြီးနေတာပဲလို့စောတကတက်เสียရှိပါတယ်လိလာသူတွေကတော့အမေရိကန်မှာရေကြီးတာဟာကဘာကြီးပုံနွေးတဲ့ဓာတ်ကြောင့်ဖြစ်ပြီးမြန်မာလူနိုင်ငံတွေမှာရာသီဥတုပြောင်းလဲတဲ့အတန်းပြင်သစ်တောပြုံးတည်တာကပါရေကြီးတဲ့အခြေအနေပိုဆိုးအောင်ပံ့ပိုးပေးလိုက်တာလို့ပြောပါတယ်။မြစ်တွေကိုရေပေးနေတဲ့ရေခဲပြင်တွေရေခဲတောင်တွေရေခဲမြစ်တွေဟာကမ္ဘာအပူချိန်တိုးလာတာနဲ့အမျှမယုံနိုင်လောက်စရာရေပျော်ဆင်းလာတဲ့အတွက်မြစ်ရေမြင့်နေပြင်ဟာပုံမှန်ထက်ပုံမြင့်တက်လာတဲ့အခါမြစ်ရေကြီးရရှန်ရတာပါ။ဒီမြစ်တွေရဲ့အဆုံးဟာပင်လယ်ဖြစ်တာမို့ပင်လယ်ရေမြင့်နေပြင်မြင့်တက်လာမဲ့အကြောင်းသစ်ပံပညာရှင်တွေကပြောထားတယ်လို့အမေရိကန်ဒုတိယသမ္မတဟောင်းဘဝကနေကမ္ဘာကျော်ပတ်ဝန်းကျင်ဝါဒီတူဖြစ်လာတဲ့အယ်ဂိုက CNN ရုပ်မြင်သံကြားဆွေးနွေးကမှအသိပေးရင်းတစ်ဆက်တည်းပြောတာက
In some areas in wealthy countries seawalls will be feasible in a lot of areas unfortunately they will simply prove not to be feasible and in
တချို့နေရာတွေတချို့တိုင်းပြည်တွေမှာပင်လယ်ရေတက်မလာအောင်ရေထိန်းတမန်တွေတာတွေလုပ်နိုင်ပါတယ်။အကမကောင်းအကြောင်းမသိတဲ့နေရာအတော်များများမှာတော့လုပ်နိုင်မှာမဟုတ်ပါဘူး။ဝင်းမွေနေတဲ့နိုင်ငံတွေဟာဒီလိုလုပ်ဖို့စိတ်ကူးတောင်ရှိမှာမဟုတ်ပါဘူးလို့ပြောသွားတာပါ။ Nature Climate Change Journal ကလည်းကမ္ဘာတဝန်းမှာရေထိန်းတမန်တွေတာရိုးတွေလုပ်ဖို့ရင်းနှီးမြှုပ်နှံတာဟာရေလွှမ်းမိုးတဲ့အန္တရာယ်ကိုကာကွယ်ရာရောက်တဲ့အပြင်ရေရှည်အတွက်တွက်ချီပိုကိုက်မယ်လို့ပြောပါတယ်။သဘောကတော့ရေလွှမ်းမိုးတဲ့အတွက်နှစ်စဉ်ဒေါ်လာဂရေနဲ့ချီဆုံရှုံနေမဲ့အစားရေတာတာရီတမန်တွေနံရံတွေကိုငွေကြေးအကုန်ကြခံဆောက်လဲဆောက်မပြတ်လဲပြုတ်ပြင်းထိမ့်သိမ့်နေရင်တက်လာတဲ့ရေကိုလဲတားနိုင်ရေကြီးလို့ပျက်စီးဆုံရှုံရတဲ့ပမာဏလဲရေရှည်မှာနည်းပါးသွားနိုင်တာကိုပြောတာပါဒါပေမဲ့အကိုပြောသလိုဒါရီနေရာတိုင်းမလုပ်နိုင်ဘူးလို့ Nature Climate Change Journal ကလည်းပြောပါတယ်မြစ်ကြောင်းတွေကလည်းအကြောင်းမျိုးမျိုးတွေကြောက်ပြောင်းနေပြီးမြစ်တို့သဘာဝရေစီးနိုင်တဲ့နေရာစီးရတာမို့ဒီနေ့အေရာရီမြစ်ဟာလွန်ခဲ့တဲ့အနှစ်20နဲ့မတူတော့တာကိုမန္တလေးတိုင်းအင်းဝမြို့ကဥအောင်စေရကပြောပြပါတယ
်။မြစ်ကြောင်းပြောင်းသွားတယ်ကျွန်တော်တို့အေရာရီကဟိုးအရင်နှစ်20လောက်ကဘယ်ဘက်ကိုတိုက်စားတော့ဆိုတော့မြောက်ဘက်ကန်သကိုင်းဘက်ကန်သကိုင်းဘက်ကန်ကနေပြီးတော့ဟိုးအောက်နောက်ချီကျွန်းနောက်ချီကျွန်းကနေပြီးတော့ရွာတကြီးလောက်ထိကိုမြောက်ဘက်ခြမ်းကိုတိုက်စားတာ။အဲခုနှစ်ပိုင်းလုံးခဲ့တဲ့9နှစ်လောက်ကစပြီးတော့ဘယ်ဘက်ကိုတိုက်စားလာလဲဆိုတော့တောင်ဘက်ကိုတိုက်စားလာဆရာဦးဒီမြစ်ကတိုက်စားလာတဲ့အချိန်မှာအင်းဝမြို့ရိုးပါသွားပြီဆင်ညုံခန္ဓာအခြေတွေပါသွားပြီဆင်ညုံကသူကရွာကကဘာထိတ်မှာပဲလေဒါပေမဲ့ဒီဒီတိုင်းဒေသကြီးဆိုတော့လည်းထဲမှာဆင်ညုံခန္ဓာရောရွာဟုတ်တော့သူတို့အဲဒီတမန်တုတ်ပေးထားတဲ့ကဘာပြို့ဖို့ခါတာသိမရှိတော့ပါဘူးအဲ့ဒီအောက်ဆိုရင်ပုံနှချံမြင်းငူပေါတော့ပေါ့မြန်တောက်ဆောက်ပါနေမြင်းငူပေါပုံနှချံက300ဆွေရရွာကိုတစ်နှစ်လာလဲဆွေးလိုက်ရရင်တစ်နှစ်လာလဲဆွေးလိုက်ရရင်နဲ့ဆိုတော့ဒီနှစ်တော့ဒီတိုင်းအစိုးရကြီးကတော့ပြောထားတာနောက်နှစ်တော့လုပ်ပြီးမလို့ဆိုပြောတာပဲပခုတ်ကူဘက်မှာလည်းပြိုကြတယ်နောက်ဟိုအထက်လပိုင်းတို့ဘာလို့ရှိတဲ့မင်းခွန်းရဲ့အထက်မှာအဲ့ဒီကတော့ရွာလုံးကျုပ်ကတောက်လျှောက်ဆွေးသွားလိုက်ရ
ကဘာဦးလူတွေရှေးလူတွေဟာနေရာသစ်ရှာတဲ့အခါလုတ်ကန်စားတောင်းနိုင်တဲ့နေရာထုံရက်စိုက်ပျိုးနိုင်တဲ့နေရာ ရေကြီးရမြင့်တူရနေရာစရာတွေမှာအခြေချကြတာပါ။ဒါကြောင့်လည်းမြေယိုးချောင်းယိုးတွေမှာလူသားတွေအခြေချနေထိုင်ကြပါတယ်။မြန်မာနိုင်ငံမှာလည်းမြေယိုးချောင်းယိုးမှာလူသားနဲ့ချီနေထိုင်နေကြတယ်လို့ EcoTap စိမ့်လမ်းအမိမြေသိန်းကဥဝင်းမျိုးသူကပြောပြတာပါ
။ဘာဝင်ရင်ပြည်နာမြေပြေတော်ရရင်ပြတာလေ။ကျွန်တော်ရဲ့ကင်းကနန်းရဟိုဒီတော်နဲ့သားမိုင်ပတ်လေတဲ့မှာနေတဲ့ရွာပေါင်းကျူတက်ကုန်ကြီးနေပြီးပြီးတော့လူကြီးစင်းနဲ့တွေ့တော့အနည်းဆုံး24တန်းလောက်ထွက်လာတယ်။မြေကျောင်းနေတခြားမှာနေတဲ့လူကြီးတွေ့တယ်6တန်းလောက်ထွက်တယ်ပေါ့နော်။အဲ့ဒီလူတန်း30လောက်ကမြန်မာနိုင်ငံလူကြီးရဲ့တဝက်လောက်ကတိုက်ရိုက်ဒီဆိုးကျိုးကိုခံစားနေရတာ။ရွာသားတွေဖြစ်နေလို့နေရာတွေဖြစ်လို့သူတို့ဒုက္ခတွေကိုမသိလို့လားကျွန်တော်တို့ဟာလေဒီတိုင်းနေတာ။အော်ပြောလို့ရတယ်အခု cell phone တွေထည့်လာတယ် internet တွေရှိလာတော့ပို့ထွက်လာတော့အဲ့ပဝင်းကျင်ပစ္စည်းရဲ့နှုန်းကကျွန်တော်တို့ဒီပဝင်းကျင်ရေးရောလေ့လာနေတဲ့လူတွေเนาะအစင်ဆိုင်လေ့လာနေတဲ့နှစ်နှစ်ဆက်လောက်ရှိပြီလူတွေတော့မယုံနိုင်ဘူးတကယ်ပြက်နေတဲ့နှုန်းကတအားကိုများနေတယ်အလောက်ကိုဖြစ်နေတယ်ဟောသေးသေးမတွက်ပါနဲ့
တဘာဝပဝင်းကျင်ပြက်ရတဲ့အကြောင်းမျိုးမျိုးရှိပြီးကဘာကြီးပူနွေးလာရတာဟာရေနံကြောင်မီးသွေးစတဲ့ရုတ်ချင်းလုံစားတွေလောင်ကျွမ်းတာကအဓိကကြတယ်လို့ပညာရှင်တွေကအထောက်အထားတွေအချက်လက်တွေအကူအကားတွေနဲ့ပြောပေမဲ့တချို့လဲပြန်လဲအစားထိုးနိုင်ပြီးလေရုညဉ့်ညမ်းမှုတတ်တာတဲ့အစွမ်းအင်ပဲလှဲ့ပေမဲ့တချို့ကတော့ American သမရထရန့်လိုပညာရှင်တွေပြောတာအယုံအကြည်မရှိပဲဂေယစနစ်တစ်ဖက်ဆောင်းနေဖြစ်မှာကိုဂရုမစိုက်ကြပါဘူးလူသားတစ်ယောက်အနေနဲ့ဓာတ်ကြီးလေးပါညင်ညွတ်မျှတာပါမှကျမရေးနဲ့ပြည့်စုံသလိုကမ္ဘာဂေယစနစ်ကလည်းလေဒုရေဒုမြေဒုအပူအေးဒုနဲ့ဟန်ချက်ညီညီဖွဲ့စည်းထားတာမို့ဒါရီတမမြတ်တာပါမှကဘာကြီးကျမပါမယ်။ဒါကြောင့်လဲရေဟာတမိုးကြီးလာတဲ့လူမိတ်ဆွေပဲမဲ့လူသားပယောကကြောင့်ဂေယစနစ်ပြည့်ရွေးတဲ့အခါရန်သူမျိုး၅ပါးတဲ့ပုံစံတစ်မျိုးနဲ့ရောက်သွားတာလည်းဖြစ်ပါတယ်ရှင်။